ရခိုင်ပြည်နယ်အစိုးရအဖွဲ့ဘဏ္ဍာရေးအခွင့်အစီမံခင်းတဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကိုတာဝန်ကနေရစရေးဆွဆွကြက်တဲ့နဲ့ပတ်သက်ပြီးဒီနေ့ကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးမှာမဲခွဲဆွံ့ဖြတ်ရမှာထောက်ခံသူ25ဦး၊ကန့်ကွက်သူ9ဦးနဲ့ဘာမှဆန္ဒမပြုတဲ့သူ10ဦးရှိခဲ့ပါတယ်။တက်မတော်သားလွှတ်တော်ကိုယ်စားလှယ်10ဦးကရှုဝတ်ဆန္ဒမဲလက်မှတ်မှာဘာဆန္ဒမှမပြုခဲ့တဲ့အတွက်ပေမဲ့အဖြစ်သတ်မှတ်ခဲ့ပါတယ်။ထောက်ခံသူဦးရဲ့ဟာဆန္ဒမဲပေးခွင့်ရှိသူလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့3ပုံ2ပုံမပြည့်တဲ့အတွက်ဥပဒေအရဆွဆွပြစ်တင်မှုမမှန်ကန်ကြောင်းလွှတ်တော်ဥက္ကဋ္ဌကကြေညာခဲ့တာဖြစ်ပါတယ်။စီမံခန့်ခွဲမှုညံဖြစ်တဲ့ဝန်ကြီးတို့အနေနဲ့လက်ရှိနေရာမှာဆက်လက်တာဝန်ထမ်းဆောင်ခွင့်ရရှိတာဟာရခိုင်ပြည်နယ်အတွက်နောက်ထပ်ဗန္ဒာငွေဆုံးရှုံးမှုတွေဖြစ်လာနိုင်တယ်လို့ဝင်ကြီးဥကြောရေးသိန်းကိစ္စကိုဥဆောင်စုဆန်းခဲ့တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးနန်ကျွေအေးကပြောပါတယ
်ဒီဝင်ကြီးကိုကျွန်တော်တို့ကဟိုမီနီဘတ်ဂျက်မှာ6ဘီလီယံဆုံးရှုံးလို့ကျွန်တော်တို့ကနောက်ထပ်လာတဲ့ဘတ်ဂျက်မှာများဟိုဝင်ကြီးကစင်ငင်ပြီးတော့ပြန်တင်လာမလားလို့ကျွန်တော်စောင့်ကြည့်တယ်ဒါပေမဲ့ဘတ်ဂျက်ကြီးမှာလည်းလုပ်ငန်းထက်တရထပ်ပြီးပါဝင်လာတယ်လွှတ်တော်ကိုယ်စားလှယ်အကျင့်နဲ့ပြန်ဆွေးနွေးနေရတယ်ဒါကြောင့်ဒီလိုပဲဒီလိုကျွန်တော်လွှတ်တော်ကလည်းထိချောင်းလို့မရတော့ဘူးဒီလိုလွှတ်ပေးမယ်ဆိုရင်ကျွန်တော်တို့ဟိုဘန်နာငွေခွဲဆုံးရှုံးမှုဘိုင်းကထပ်ထပ်ပြီးတော့ကျွန်တော်တို့ဟိုဟိုပါမီနီမာ6ဘီလီယံဆိုနောက်ထပ်လည်းဟို6ဟိုထပ်ပြီးတော့နှစ်နာရစရာတွေဖြစ်ပေါ်လာမှာဖြစ်ပါတယ
်ရခိုင်ပြည်နယ်အစိုးရအဖွဲ့ဘဏ္ဍာရေးအခွင့်အစီမံခင်းတဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကိုတာဝန်ကနေရက်ဆက်ပြီးပေါ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်12ဦးကပြီးခဲ့တဲ့မလ14ရက်နေ့ကပြည်နယ်လွှတ်တော်ဥက္ကဋ္ဌထံတိုင်ကြားခဲ့တာပါ2017ဧပြီလကနေစက်တင်ဘာလအထိငွေလုံးငွေရင်းအသုံးစရိတ်တွေနဲ့ပတ်သက်ပြီးလွှတ်တော်ရဲ့အကြံပြုချက်တွေကိုအလေးမထားတာစီမံခင်းလုပ်ငန်းတွေထပ်နေတာအတိမပြည့်ရသေးတဲ့လုပ်ငန်းသက်တွေကိုပါထည့်သွင်းတာမြောက်ဦးခရိုင်တင်တာလုပ်ငန်းဆောင်ရွက်ရမှာသမတ်စည်းကမ်းတွေအတန်းဆောင်ရွက်မှုမရှိတာစတဲ့အချက်တွေပါဝင်အချက်၆ချက်လောက်နဲ့ဆွဆွပြတ်တင်ခဲ့တာဖြစ်ပါတယ်ဒီပေါ်မှာလွှတ်တော်ကအဖွဲ့နဲ့စုံစမ်းဆွဆွခဲ့ရမှာဆွဆွချက်တွေအလုံးမှန်ကန်ကြောင်းမေလ30ရက်နေ့ကလွှတ်တော်ဥက္ကဋ္ဌထံအစည်းအဝေးခန်းစာတင်သွင်းခဲ့တာပါဒီနေ့လွှတ်တော်မှာရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကဝန်ကြီးကိုတာဝန်ကနေရက်ဆက်တင်ကြောင်းအများဆုံးထောက်ခံခဲ့ပေမဲ့ဒါဟာမှန်ကန်မှုမရှိဘူးလို့ဆုံးဖြတ်ခဲ့တာဟာဥပဒေရဲ့အာဏာချက်တည်းရဲ့ဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြကြပါတယ်ပြည်နယ်ဝန်ကြီးဦးကျော်ရေးသိင်းပေါ်ဆွဆွကြက်တဲ့နဲ့ပတ်သက်ပြီးဆွဆွခဲ့ရမှာငပလီရှောင်းကွင်းလန်းဟိုတယ်ရှောင်းကွင်းလန်းကိုပြီးခဲ့တဲ့နှစ်ကကြောက်လျှော်လန်းအဖြစ်ခင်းထားပြီးဖြစ်ပေမဲ့အခုနှစ်မှာလည်းကြောက်လျှော်လန်းလုပ်ဖို့ဆိုပြီးသိန်း2800ထပ်မံတောင်းခံတာ2018ဆွဆွကြက်ဘန်နာရဲ့နှစ်တွင်မောင်တော့ကရင်ရှောင်းစီးပွားရေးစုံကိုအကောင့်ထဲပို့ဖို့ကြက်ငွေတက်တက်သမား5ဘီလီယံခွင့်ပြုခဲ့ပေမဲ့သက်မှတ်ကာလအတွင်းစီမံကိန်းအကောင့်ထဲမပေါ်တာတင်တာလျှောက်လွှတ်တင်သိမ်းတာမရှိဘဲဝန်ကြီးရဲ့တရားဝင်ဇနီးမဟုတ်သေးသူကိုလုပ်ငန်းတင်တာရှာပေးတာစတဲ့အချက်တွေကိုပါသိရှိရတဲ့အကြောင်းစုံစမ်းစစ်ဆေးရေးအဖွဲ့ကအစည်းအဝေးခန်းစာတင်သွင်းခဲ့တာဖြစ်ပါတယ်။ပြည်နယ်အစိုးရအဖွဲ့ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးဆက်လက်ဆောင်ကြရအောင်မှာဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်သန်းစင်ကပြောပါတယ်
။ချက်ကံပေးလဲလုပ်ရမယ်အစားဒီအချိန်မှာ balance ဖြစ်ဖို့ဖြစ်နေရအောင်သူကတရုတ်ချက်လုံးတင်တော့မလို့အဲ့တဲ့နေတော်မျိုးရောက်နေရပါမယ်။ဒါပေမဲ့ဘုရားကချက်ကံပေးလဲဆိုတဲ့အတိုင်းကတစ်ခုမှတောနေတဲ့အခါပြောင်းလဲတယောက်ကယုံကြည်မှုတည်ဆောက်ရတယ်အမတန်ခက်ပါတယ်။ဘာဖြစ်လို့ဒီဒီဝန်ကြီးကိုဆွဆွပြစ်တယ်လို့ဥမာဖြစ်ရှိတယ်လို့သူကစစ်စစ်ပြောတာပြင်ထားတဲ့အုပ်ဆောင်ကျွန်တော်နောက်လာမဲ့ဥပမာဒီလက်တော်နဲ့အစိုးရလုပ်တဲ့လုပ်ငန်းတွေပေါ်မှာခုနလိုစီမံကိန်းတွေလုပ်တဲ့အပေါ်မှာကျွန်တော်တို့လိုရင်လိုအပ်တယ်လို့ကျွန်တော်တို့စောင့်ကြည့်ပြီးတော့ဥပဒေအရကျွန်တော်တို့ထိန်းချုပ်ရမှာဖြစ်ပါတယ
်လက်တော်နဲ့အစိုးရဟာတစ်ဖက်ကိုတစ်ဖက်ထိန်းချုပ်ကြရမှာသဘောထားကြည့်ဖို့လိုအပ်တယ်လို့ပြည်နယ်လက်တော်ဥက္ကဋ္ဌဦးစံညလာကဒီနေ့လက်တော်မှာတိုက်တွန်းခဲ့ပါတယ
်အစိုးရနဲ့လက်တော်လွတ်တော်နဲ့အစိုးရဆိုတာတစ်ခုကိုတစ်ခုထင်းကြောင်ကြတဲ့အခါသဘောထားကြည်ဖို့အထုလွယ်ပါတယ်ဘာလို့ကိုထင်းကြောင်ရမလားဆိုပြီးအာဂရတရားတွေမထားဖို့ပိုက်တော့လိုပါတယ
်ပြည်နယ်ဝန်ကြီးဥကျော်အေးသိန်းကိုအရေးယူပေးဖို့တသက်အထောက်ထားတွေနဲ့အာဂရလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ထံကိုပြည်နယ်လွှတ်တော်ကိုယ်စားလှယ်2ဦးကတိုင်ကြားထားတယ်လို့လည်းသိရပါတယ်ဒီနေ့လွှတ်တော်အစည်းအဝေးကိုတက်ရောက်လာတဲ့ပြည်နယ်ဝန်ကြီးဦးကျော်ရေးသိန်းကိုတတင်းနောက်တွေကမေးမြန်းဖို့စူးစမ်းရမှာအစီအဝေးရှိတယ်ဆိုပြီးလွှတ်တော်ခမ်းမထဲကနေအလျင်အမြန်ထွက်ခွာသွားပါတယ်ခင်ဗျာ